Bang bang, quiet down your machine, the sale to cook drink. Tanilla nigga, chimare, dig and bone quiet, take a move to get a dread. Lou chossage or this zombie, and there's on tea, chossage laule, tigger than ya dore, look me in that day in a yet up wake up your body. Daya do the rega, nadas in jolaha, so yard and it hamashine a dread. They song to ye to hale, tatola and elo, say on ya shitty up your body. They song to Amyazu has shinny pitted Lusubare, Kay and Shinemia at the Okotago, Amimiti Tanatamariga, Kane, Pika, Trapi, Togajare, Piaco, Sanjin, Kanko de Nineo, they song to a two at one agent Piatar and Nineo, Queta Seoma, doesn't a chide, Shinny, Sanapiani Jarre, Chimpaquemu Pitagaraba, they song Diana to Rema, Shinny ne. Chite Sanabia Wego the Din Yubu Yawni Jare the Rindao De Yomin Danya the Rin Tanaga Camera the Marile Pawne Lusubare. Shinimia Tin Okotago Tapia Mune now said to a below the Atigan Bonque Takamurigo to rook below Kajin Pichao. A sonya Pakistan Taliban Apwega Quetrakere Jamat Ul Ahra Apwega Piovare.
Syria Suya Tatu in Wayan Baso Tire Lepo Mugo, Syria the Bondriga, Sab Bitaka Niting Mabe, Nye the Puesoa needed Syria at Jizom Yochinigo, Say one and we got Gula the Magat and the Mandrigo, Tinna Nigab Jabare. Lepo Muga, Kling Edre, Tausia Nule Machi, Sia Wuni Male, Kubo Sewade, Twin as Sikria in Malone Law, Luri Male Sazia Pamo, Ataro Machida Bien, Hinchapo Guest Lemachido Wulo. American Pidanzu, Chicago Mu, a chase like Syria American Medical Society, look called it Sam's Lodoga called it Sepuega, Dr. Zaha Shaluga, Gula Tamaka Longjoy Gansiko Piabare. Sam Sepue Mabe Lode, Dr. Sama Adaga, Dayaya Lo Chira Pialaya the Kling Edry, Oh now Chica Dayaya get a Kling Edry at Bonigo, Gula Tamaka Longjoy and Gansipue Winigo Piatagare. Lepo Muya Seyonga, Nathan and Yajani, a bony danga gagwe woodwe. They ate with Sibani, why am being in the other at dwell. Seyon the sign, Kuro Jinet and Bodu Nidelo to Gap Yavade. Doctor Sama located Seyon, the Kuma Suin, a border Driga, Daka Kaya, 19 yarded dwell, Luna Drigo, Miao Kandri, Masegu Niade, look Yavade.
Republican Party Tamara along Donald Trump got 2 years Sibuay policy to go. Tenila Nega, Chapia Laitama, Tunine, American Sibuay Umola on Los On and Ine, a Kun Shokauda, a Soya, Simeon Kanta Chedego, Shocharane, Lela when we cheated Lotamaris, Sibua Chandazi, Dwe, Los On Pedome, Lupio Jalabare, Democratic Party got 2 years behind bed, Nanganjai when you have Hillary Clinton, ha, a Kun took out Kanyego, Lulare, a Tigalago, Gozapure, Gozle Lampichao. Sibuai Longani at Dwe, Tincho Muri, Pomo Losan Lobi, Longza Swa and Pombio, Tote Longan Nego, Tincha Swa, Choka and Lutu Pichao, Nangai Locare or Pazonji, Wiolare, HMI Longan Shin, the Tiji, Trump Gapiobare, American Sibuai Umola, Tunin, Losan Lujan, Lule Lunan at Jow, American Motoka Tulu, Muro, Lutama Tajare, D Tramioma, Bilo De, Sibuai Athen at Dresson Wedrin, Trump Ailu, Pajalai Dapiobare.
Nanega, computer chewing mujang delta air lee down line, eh? Near Nangan the Gabian Tandeli, and we may be at the nine at Dwajang key there, town at Chikimato and I pinny be me. Kuching my door, the pivin at Bibi Sayan Lee Jump at the Moody Bian Sani Babi. Computers in air chewing mujang chow nai, jar laying keys in the chow, a gun than a bian bini abbe me. Gaba Jizong Lee down line the coop to dead, did delta air ya keys in ima, now name Moody, keys in Piadi Moody, Sashine O me, look lay down line up your body. Dinani, American Sanoji, Manasse and I quit chainty, Delta Air keys in Doya Lago, Pianting Layabi, Dinani, Drep, Piantamu, she the keys in Chowtown Niva Ma, she a Lago, where Piantan I Mare.
View American than Yabe Mimavada season, Yavan Kunaigani, Senai season Uro, Slidomita Nasselli, Kilohas Dinet Donya Konga, Slidomita Nasanga, Kilohas Titte Kuchonga. Slidometer thousand net, kilohas go tong netonya. Slidometer nazette, kilohas nashe shinga. Sanita nunima, slidometer dia goose, kilohas tinga konga runeva, tolen pinuakmia.
American tanga drenego selecina pinuakna. Nimanangama, she lay long ludu on Jamuji, people get in a session in Canarigo. Pirim Pipama, she did, Mima Democracy in Azuri, Sue, which in Bagajavare, Megan Piranzu, Maryland Pinema, Chimpame, Canagoro, Washington DC, Muro, and Niwunjama, Shijare, Mima Democracy in Azuriga, Dida Sano Gentinilani, Yashina, မင်္ဂလာရာမဖုန်းတော်ကြီးကျောင်းမှာကျင်းပကြမှာဖြစ်ပါတယ်မြန်မာနိုင်ငံရန်ကုန်မြို့နယ်တခြားမြို့နယ်အသီးသီးတို့မှာလည်းရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေကိုမနေ့တနင်္လာနေ့ကကျင်းပခဲ့ကြပြီးဩဂုတ်လ၈ရက်နေ့ကိုမြန်မာနိုင်ငံဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အလားတူရှစ်လေးလုံးလူထုအုံကြွားမှု28နှစ်ပြည့်အခမ်းအနားနဲ့ Burma Flag Day လို့ခေါ်တဲ့ကျောင်းသားတုနဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုကိုးစားပြုတဲ့ခွတ်တောင်းအလံတင်ပွဲအခမ်းအနားကိုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာဩဂုတ်လ6ရက်နေ့ကကျင်းပခဲ့ကြပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီနဲ့လူ့ခွင့်ရရှိရေးတို့အတွက်ရဟန်းရှင်လူကျောင်းသားပြည်သူအရေးအပါအဝင်လူထမ်းစားအလွန်အသီးသီးကငြင်းချစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်အမေရိကန်ပုဂ္ဂလိကယင်းနှိမ့်မြုပ်နယ်မှုတွေဟာမြန်မာစီးပွားရေးကိုသာမကမြန်မာပြည်သူတွေနဲ့မြန်မာလူမှုအတိုင်းအဝန်းအတွက်ပါအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်လို့မြန်မာနိုင်ငံမှာရောက်ရှိနေတဲ့စီးပွားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာစီးပွားရေးအားကောင်းမှုနဲ့ချိတ်ဆက်နေလိမ့်မယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီး Rifkin ကတင်းနာနေကရန်ကုန်မြို့မှာပြောကြားခဲ့ပါတယ်မြန်မာ IT နည်းပညာဖွံ့ဖြိုးတိုးတက်ရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးနေတဲ့ဖန်တီးယာအဖွဲ့ရုံးကမှမြန်မာကွန်ပျူတာပညာရှင်တွေကွန်ပျူတာတက္ကသိုလ်နဲ့စီးပွားရေးတက္ကသိုလ်ကလူငယ်တွေနဲ့တွေ့ဆုံစဉ်သူကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။စီးပွားရေးဆိုင်ရာ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ဟာ American စီးပွားရေးကုမ္ပဏီကြီးတွေမှာတာဝန်ရှိသူတွေနဲ့အတူ American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံကို၄ရက်ခရီးစဉ်ဖြစ်ရောက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိရင်းနှီးမြှုပ်နှံနေကြတဲ့စီးပွားရေးလုပ်ငန်းတွေဟာဒေသခံလူမှုအတိုင်းအဝန်းကိုဘလောက်အထောက်ပံ့ဖြစ်စေသလဲဆိုတာကိုလေ့လာတော့မှဖြစ်တယ်လို့နားခဲ့ချိန်နေမှာ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံနိုင်မဲ့အခြေအနေကောင်းအတွက်လည်းပြင်ဆင်မှုဖြစ်ပါတယ်။ American စီးပွားရေးလုပ်ငန်းတွေကိုကိုးစားပြုတဲ့ American ASEAN စီးပွားရေးကောင်စီကတာဝန်ရှိသူတွေလည်းဒီခီးစဉ်မှာပါဝင်ကြပါတယ်။စီးပွားရေးဆိုင်ရာ American လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာဩဂုတ်လ9ရက်နေ့မှာတော့နေပြည်တော်မှာမြန်မာအစိုးရဘက်နဲ့တာဝန်ရှိသူတို့တွေ့ဆုံမှုရှိပါတယ်။
ရီယို2016နွေရာသီအိုလံပစ်အားကစားပြိုင်ပွဲတတိယနေ့မှာဂျွမ်ဘာရေကူးဖန်ဆင်းလို့ခေါ်တဲ့ဒါရီရှင်ပြိုင်နီးအမျိုးသမီးရဂ်ဘီဂျူဒိုစတဲ့အားကစားပြိုင်ပွဲတွေမှာစုရစိတ်အဆင့်အတွက်အကြိမ်နဲ့ရှင်ပြိုင်နေကြပါတယ်။အိုလံပစ်ကစားပွဲတော်မှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်ခွင့်ရကြသူတွေလည်းသက်ဆိုင်ရာအားကစားပွဲတွေမှာပြိုင်ဆိုင်နေကြပါတယ်။ဟီဂျပ်လို့ခေါ်တဲ့မွတ်စလင်အမျိုးသမီးတွေခေါင်းမှာခြုံတဲ့ပဝါကိုခြုံပြီးပထမဆုံးအမေရိကန်အိုလံပစ်အသင်းဝင်အဖြစ်Ibtihaj Muhammad ကဝင်ရောက်ရှင်ပြန်ခဲ့ပါတယ်။သူမအနေနဲ့ fencing လို့ခေါ်တဲ့ဓာတ်ရေးပြိုင်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တာမှာပထမ round မှာအနိုင်ရခဲ့ပေမဲ့ဒုတိယ round မှာရှုံးနေပြီးပြိုင်ပွဲကထွက်သွားရပါပြီဖြစ်ပါတယ်။ Robbie Kazani ကိုလည်းအခု Rio Olympic ပွဲတော်မှာပထမဆုံးအကြိမ်ဖြစ်ထည့်သွင်းလာပါတယ်။အမျိုးသမီး rugby ပြိုင်ပွဲမှာရွှေရည်စိတ်စုအတွက်အခုအတန်လွတ်နေတဲ့အချိန်အတွင်းမှာပဲ Australia နဲ့ New Zealand အသင်းတို့ဟာအကြိမ်နဲ့ကစားနေကြပါတယ်။ Canada အသင်းက Britain ကိုနိုင်ပြီးတော့ခြေရည်စိတ်စုရရှိသွားပြီဖြစ်ပါတယ်။အခုအတန်လွင့်နေတဲ့အချိန်အထိရရှိထားတဲ့စုတစိတ်စီးရင်အရာကတော့တရုတ်နိုင်ငံကရွှေတစိတ်၄ခု၊ငွေတစိတ်၂ခု၊ကြေးတစိတ်၄ခု၊စုစုပေါင်းစုတစိတ်၁၀ခုနဲ့ထိတ်ကနေဥဆောင်နေပါတယ်။ဒုတိယနေရာမှာရှိနေတဲ့ဩစတြေးလျနိုင်ငံကတော့ရွှေ၄ခု၊ကြေး၃ခု၊စုစုပေါင်းစုတစိတ်၇ခုရရှိထားပါတယ်။အမေရိကန်ပြည်ထောင်စုကတော့ရွှေ၃ခု၊ငွေ၆ခု၊ကြေး၄ခု၊စုစုပေါင်းစုတစိတ်၃ခုနဲ့တတိယနေရာကလိုက်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအိနီဂျင်ထိုင်းနိုင်ငံကတော့ရွှေတစိတ်၂ခု၊ကြေး၁ခု၊ငွေ၁ခု၊စုစုပေါင်းစုတစိတ်၄ခုရရှိထားပြီးနံပါတ်၈နေရာမှာရှိနေပါတယ်။အမျိုးသမီးတဦးချင်းလေးပြပြိုင်ပွဲမှာမြန်မာနိုင်ငံကမတ်ဆန်းယူထွေးက qualifying အဆင့်ကိုကျော်ပြီးရှုံးထွက်အဆင့်ကိုတွတ်သွားပြီးဖြစ်ပါတယ်။မတ်ဆန်းယူထွေးအနေနဲ့လာမယ့်ဩဂုတ်လ၁၇ရက်နေ့မှာထပ်မံရှင်ပြိုင်ရမှာဖြစ်ပါတယ်။
ပြပကဆွေးရောက်တွေကိုတူးယူပြီးပြည်တွင်းမှာလည်းအကြမ်းဖက်မှုတွေပေါ်လာမဲ့လားလာကိုအမေရိကန်လူငယ်အများစုကကြောက်ရွံ့နေကြပါတယ်။စိုးရိမ်မှုအတိုင်းအတာအရဆိုရင်အမေရိကန်နိုင်ငံသားအသားအရောင်မတူတဲ့လူနည်းစုလူငယ်တွေကလူဖြူဆွေးရောက်သူတွေဘက်ကအကြမ်းဖက်မှုတွေလှုပ်ဆောင်လာမှာကိုလူဖြူလူငယ်တွေနဲ့ဒဏ်တူဒါမှမဟုတ်ပိုပြီးတော့စိုးရိမ်မကင်ဖြစ်နေကြတယ်ဆိုတာသိရပါတယ်။အသက်18က30အတွင်းလူငယ်တွေကိုကောက်ထားတဲ့စစ်တမ်းအရ African American 62ရာခိုင်နှုန်းနဲ့ Latin ຫນွယ်ပွား American 55ရာခိုင်နှုန်းတို့ကလူပြူနဲ့အာရှຫນွယ်ပွား American 30ရာခိုင်နှုန်းထက်စာရင်လူပြူအစွန်းရောက်တွေနဲ့ကြမ်းဖက်မှုတွေပေါ်လာမဲ့လာလာကိုပို့ပြီးစိုးရင်ကြောက်ရွံ့တဲ့အကြောင်းတွေ့ရပါတယ် Direct from Washington The Voice
of America The OA ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှန်နဲ့မတ်အီတန်စင်တို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတော်တွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်27ရာစုပင်လုံညီလာခံကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမှာဖြစ်တယ်လို့မနေ့ကနေပြည်တော်မှာပြုလုပ်တဲ့ညီလာခံကျင်းပရေးဗဟုကော်မတီအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
တချိန်နှဲမှာပဲ NCA အပြစ်ခရက်စရေးစာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့ကိုကန် MNDAA တလောင်းတအောင်ပလောင် TNLA နဲ့ရခိုင်တပ်မတော် AA သုံးဘွဲ့တို့ကလည်းညင်းညမ်းရေးညီလာခံမှာပါဝင်နိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ဆေလွှတ်လိုက်တဲ့အစိုးရညင်းညမ်းရေးကောင်ရှင်အဖွဲ့ဟာမနေ့ကအဲ့ဒီသုံးဘွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအဖွဲ့တွေပါဝင်ရေးအတွက် UNFC တိုင်းရင်းသားမဟာမိတ်ခေါင်းဆောင်တွေကလည်းတိုက်တွန်းထားတာဖြစ်ပါတယ်အသေးစိတ်ကိုမအင်ဂျင်နီယာဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
27ရာစုပင်လုံညီလာခံလို့ခေါ်တဲ့ပြည်ထောင်စုညီငယ်ရေးညီလာခံကိုပထမဆုံးအချိန်ဩဂုတ်လ31ရက်နေ့မှာကျင်းပဖို့စီစဉ်ထားကြောင်းမနေ့မနေ့ပိုင်းကနေပြည်တော်မှာပြုလုပ်တဲ့27ရာစုပင်လုံညီလာခံကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒါအပြင်မနေ့နေ့လယ်ပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်နဲ့တွေ့ဆုံပြီးပြည်ထောင်စုညီငယ်ရေးညီလာခံကျင်းပရေးဆိုင်ရာကိစ္စရပ်တွေအပါအဝင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေရစဲရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်ရင်းညီငယ်ရေးတို့ကိုဒေါအောင်ဆန်းစုကြည်ကဆွေးနွေးခဲ့ပါတယ်။အခုလိုနေပြည်တော်မှာညီငယ်ရေးညီလာခံကျင်းပနိုင်ရေးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကပြင်ဆင်နေချိန်မှာပဲ KIA ကချင်လွတ်လပ်ရေးတပ်မဟာနှစ်တရင်ဆက်လေးထိမ့်ချုပ်ထားတဲ့ဖားကန်ဒေတာအထက်ပိုင်းမှာမြန်မာတပ်မတော်ရဲ့ထိုးစစ်တွေဟာပိုးပြီးအချိန်မြင့်လာနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ
်ဒီတိုင်းဆိုလို့ရှိရင်တော့သူတို့ထိုးစစ်မရက်ဘူးဆိုလို့ရှိရင်တပ်ဖွဲ့ကပူပင်းထန်လာတဲ့သဘောရှိတယ်တပ်ဖွဲ့ကပူပြီးပင်းထန်လာတယ်သူတို့အနေနဲ့ဒီသူရဲ့စစ်စင်ရေးစီမံချက်ကဘာလဲဆိုတာသိချင်တယ်တန်တန်ကနာမသိရဘူးဒါပေမဲ့လို့သူတို့ရဲ့ဒီစလော်ယူအော်ဒီဘွေကချက်တော်မဲ့ပုံစံဒီလိုမျိုးလုံလာမယ်ဆိုလို့ရှိရင်တော့တပ်ပွဲတွေကတိတ်တမတာပုံပြီးမှဆိုးလာနေတယ်။ကြည့်ရတာကတော့သူတို့ဖက်ကန့်ကိုသူတို့တင်ပိုက်ထူးသစ်စင်တာဟိုသူတို့ကြာခဲ့ပြီ။ဒီမှာအဲ့အဲ့ရနဲ့သခင်ဒီတရင်ချက်လေးကိုပြင်မောထူးသစ်စင်လာတယ်ဆိုတာဒီတရင်ချက်လေးကသူကကြောက်မဲ့မော်တစ်ခုပါပဲ။အဲ့တော့ကိုကြည့်မယ်ဆိုလို့ရှိရင်သူတို့ကဒီတော့ရဲ့ဒီဒီဘွေဖြတ်တော့တဲ့ဟုတ်တယ်လို့သူကနားလေလို့ရတယ
်ထိုးစစ်တိုက်ပွဲတွေကြောင့်မကြခင်ကျင်းပတော့မဲ့27ရာစုပင်လုံညီလာခံကိုထိခိုက်မှုရှိမရှိသူ့အနေနဲ့မပြောနိုင်ပေမဲ့နှစ်ဖက်ယုံကြည်မှုကိုတော့ပြက်ပြားစေတယ်လို့မြင်ကြောင်း KIO တာဝန်ရှိသူကပြောပါတယ
်အဲကျွန်တော်ရဲ့ဒီဒုက္ခထားနေပြီးတော့သွားတုန်းကလည်းဆယ်ပင်ခံပုဂ္ဂိုလ်နဲ့သတိပေါ်တယ်ဥပဒေနဲ့ပြောခဲ့ပြီပဲစစ်စင်ရင်မလုပ်ဘူးဆိုတာတည်းကဒီတိခိုက်ရဆိုင်မှုဆိုတာကိုကျင်ညာမှုဆိုတာကတောင်းထူထားပြတာဖြစ်တယ်ဒါတဲ့အခြေခံကြရတဲ့ကိစ္စဖြစ်တယ်။စစ်ပွဲတွေရှိနေလို့ရှိရင်ဒါတန်ပြရတွေရှိတာ။မစစ်ပင်လုံးပင်လုံးကိုသွားမယ်ဆိုမှကျွန်တော်ကချင်းကပ်နေတဲ့ပုံစံနဲ့ကိုယ်ဝင်နေပြောထားတဲ့ပုံစံနဲ့ရှိတယ်။အဲ့ပုံမှာဒီသူစစ်တရားမျက်မနာကိုသူတို့ဆက်လုပ်မယ်ဆိုရှင်ဒါတန်ပြအများကြီးဖြစ်တယ်အဲ့ဒါ။ဒါသူစစ်တရားရက်စင်းပူကောင်းနေတာ
။ဒီကိရက်လာအကုံပိုင်းတို့က KIO အုပ်ချုပ်တဲ့မိုက်ဂျာယန်ဒေတာမှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရရဲ့ညီလာခံမှာ27ရာစုပင်လုံညီလာခံဖြစ်မြောက်ရေးအပြစ်ခက်ရစဲထားတဲ့အဖွဲ့တွေရောမရက်ထားတဲ့အဖွဲ့တွေအားလုံးပါဝင်ရေးတိုင်းရင်းသားခေါင်းဆောင်တွေကသဘောထားထုတ်ပြန်ခဲ့တာပါမနေ့တနင်္လာနေ့ကရှမ်းပြည်အရှေ့ပိုင်းမိုင်းလာဒေသမှာဒေါအောင်ဆန်းစုကြည်ဆေလွတ်လိုက်တဲ့အစိုးရညီညွတ်ရေးကော်မရှင်နဲ့ NCA မှာလက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဖြစ်တဲ့ကိုကက် MNDAA တအောင်ပါလောင်TNLA နဲ့ရခိုင်တပ်မတော် AA တို့တွေ့ဆုံပြီးငင်းငယ်ရင်ညီလာခံမှာပါဝင်ရေးဆွေးနွေးခဲ့ပါတယ်။အခုလိုအားလုံးပါဝင်ရေးအစိုးရဘက်ကကြိုးပမ်းမှုဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ KIA တာဝန်ရှိသူကဆိုပါတယ
်။သူကလည်းပဲကျွန်တော်ရဲ့ငင်းငယ်ရင်ဖြစ်စဉ်ပေါ်မှာအားလုံးသူတို့ကချက်တန်းတာပူကောင်းကောင်းတာပေါ့။အခုရှိတာအဖွဲ့တွေကသူပြတာဖွဲ့ရှိတယ်မသူတွေအဖွဲ့တွေမှာလည်းပြန်ပြီးမကွဲနိုင်ဆိုလို့ရှိရင်တော့ပူပြီးမှဒါရုပ်ဆိုးတာပေါ့မကောင်းဘူးပေါ့။ဒီနေ့ကဟိုစေတနာတန်တန်နဲ့ဒီ position မှာကိုသူပါကြတယ်ကျွန်တော်ပူပေါင်းတာပေါ့
မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာကြောင့် NCA မှာဒီသုံးဘွဲ့ပါဝင်လက်မှတ်ရေးထိုးဖို့ဆိုရင်လက်နက်တွေကိုအရင်ဆွတ်လွတ်ဖို့လိုတယ်လို့တက်မတော်ရဲ့သဘောထားကြောင့်အခြေအနေတွေတင်မာခဲ့ပြီးနောက်အခုလိုအစိုးရညီညွတ်ရေးကော်မရှင်ကပြည်လည်မှုရှိအောင်ညှိနှိုင်းဆောင်ရွက်နေတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းဇူလိုင်လက UNFC တိုင်းဒေသလက်နက်ကိုင်မဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲတွင်27ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးကိစ္စအပါအဝင်ညီလာခံအောင်မြင်ဖို့အတွက်အချိန်အတိုင်းအတာသတ်မှတ်ပြီးကျင်းပအကောင့်ထဲပေါ်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်
ဒါကတော့မတ်အင်ဂျင်နဲ့ပြောပြတော့တာဖြစ်ပါလေခင်ဗျာတော်ရရှိမှာခင်ဗျာမြန်မာနိုင်ငံဒီမိုကရေစီရေးလှုပ်ရှားမှုကိုစတင်ပြီးတော့မွေးဖွားလိုက်တဲ့ရှစ်လေးလုံးအရေးတော်ပုံကြီး28နှစ်ပြည့်တဲ့အခမ်းအနားတွေကိုမြန်မာနိုင်ငံအတွင်းမှာကျင်းပနေကြတယ်လို့ပဲအမေရိကန်ပြည်တော်စုမှရောက်ရှိနေတဲ့မြန်မာဒီမိုကရေစီအင်အားစုတွေကလည်းကျင်းပကြပါတယ်မယ်ရီလန်းပြည်နယ်နယူးယောက်ပြည်နယ်တွေမှာကျင်းပကြတဲ့ရှစ်လေးလုံးနှစ်ပတ်လည်ပွဲတွေအကြောင်းကိုကိုဇော်ဝင်းလှိုင်ကအခုလိုစူးစီးတင်ပြပေးထားတာကိုနားဆင်ကြပါခင်ဗျာ
အမေရိကန်ပြည်တော်စုမယ်ရီလန်းပြည်နယ်မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကဥဆောင်ပြီးရှစ်လေးလုံး28နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒေသစံတော်ချိန်တင်းတင်းလာနေည7နာရီမှာမင်္ဂလာရမဖုန်တော်ကြီးကျောင်းမှာကျင်းပကြမှာဖြစ်ပါတယ်ရှစ်လေးလုံးလူထုအောင်ကြောင်းမူကြီးကမြန်မာနိုင်ငံပြောင်းလဲမှုဖြစ်ပေါ်လာအောင်စတင်ပေးလိုက်တဲ့အထင်ကရနေ့တနေ့ဖြစ်တာကြောင့်အခုလိုနှစ်ပတ်လည်ပွဲကိုကျင်းပရခြင်းဖြစ်တယ်လို့ရှစ်လေးလုံးအရေးတော်ပုံကြီးကိုမမီလိုက်တဲ့မျိုးဆက်သစ်တွေဒီအကြောင်းသိရှိနားလည်နိုင်ဖို့အတွက်ရည်ရွယ်ကျင်းပရခြင်းဖြစ်ကြောင်းအခမ်းအနားဖြစ်မြောက်ရေးဦးဆောင်စီစဉ်သူတူဦးဖြစ်တဲ့ရှစ်လေးလုံးမျိုးဆက်ចောင်းသားဟောင်းကိုရင်ထွေးကပြောပါတယ
်ဒီနေ့ကဗမာပြည်တပီလုံးဗမာပြည်တိုင်းနိုင်ငံလုံးအုံချွတ်ချွတ်နဲ့တပီလုံးတိုင်းပြည်လုံးပါဝင်ပြီးတော့ကျွန်တော်တို့တိုင်းပြည်ပြောင်းလဲအောင်ဆိုပြီးဒီမျိုးစီရေးစတင်ပြီးတော့ဟိုစခဲ့တဲ့နေတူးနေ့နဲ့ဆိုတော့ကျွန်တော်ဒီလိုနေ့မျိုးမှာဒါကတော့ဗမာပြည်ပြောင်းလဲတဲ့ဒီတနေ့ကိုကျွန်တော်တို့သတ်မှတ်ပါဗျာဒါကြောင့်မို့ကျွန်တော်ဒီနေ့ပြောင်းနေနေနဲ့ကြာဆုံးသွားတဲ့ရန်ရှင်ကြောင်းသားပြည်ပြည်ကျွန်တော်တို့ကကျွန်တော်တို့အမြတ်တမ်းပြေဝတဲ့ပွဲလေးပေါ့နော်ဒါကိုကျွန်တော်တို့လုပ်တာဖြစ်ပါတယ် 88 အရေးခင်းတော့မမီခဲ့တဲ့လူငယ်လူရွယ်လေးတွေဒီနိုင်ငံမှာရောက်နေတဲ့ဒီမှာလူငယ်လူရွယ်လေးတွေအားလုံး participate လုပ်ပြီးဒီပွဲကိုလာရောက်တက်ကြမယ်ဆိုတဲ့စကားလေးတွေကိုတို့ကပြန်ပြီးတော့အခုမှပြန်ရေးကြတယ်တို့လာမယ်တို့လာခြင်းနဲ့ဘယ်လိုလုပ်တယ်ကျွန်တော်တို့ကလည်းဗမာပြည်ပြောင်းလဲလာတဲ့အတွက်အတူဗမာပြည်မှာတို့တက်နိုင်တဲ့ဘက်ကဒီစိတ်တစ်ပိုက်ပါဝင်ကူညီရမယ်ဆိုတဲ့ဆန္ဒမျိုးလေးတွေနဲ့လောက်ကြတဲ့အောင်မြင်ရတဲ့အတွက်ဒီလိုပွဲမျိုးလို့ပါခြင်းကျွန်တော်တို့အတွက်တော်အဓိကအရေးပါအရာရောက်တယ်လို့ပဲပြောရမှာ။ဘာကြောင့်လဲဆိုတော့ဗမာတပြည်လုံးပြောင်းလဲသွားအောင်လုပ်ခဲ့တဲ့နေလူနေမြ88ဆိုတဲ့နေလေးတစ်ခုပေါ့ဗျာ။အဲ့ဒါကြောင့်မို့ကျွန်တော်ဒီပွဲကိုလုပ်ခဲ့ရခြင်းဖြစ်ပါတယ်ခင်ဗျာ
။ဒီအခါနားမှာကြာဆုံးသွားခဲ့ကြတဲ့ရဟန်းရှင်လူចောင်းသားပြည်သူအပေါင်းအတွက်ရည်စက်ချအမြဝေပေးမယ်လို့လည်းကိုရင်ထွေးကပြောပါတယ
်။အားလုံးရှိသမျှဘုရင်မဆိုးပေါ့ဗျာ။ကျွန်တော်ဗမာပြည်ကိုချစ်ကြတဲ့မြန်မာပြည်သူဒီလာတိုင်းအားလုံးဒီမျိုးလာရောက်ပြီးတော့တက်ရောက်ကြပါလို့ကျွန်တော်ဖိတ်ခေါ်တာပြီးလာပါတက်ရောက်လာတဲ့အခါကျမှလည်းကျွန်တော်တို့88အတွင်းကနေခုချိန်ထိမှာတိုင်းပြည်အတွက်တောင်တနေရနေပြီးတော့ပါဝင်ရင်းနဲ့အသက်ပြီးသွားကြတဲ့ရဟန်းရှင်တွေကျောင်းသားပြည်သူတွေကိုကျွန်တော်တို့ဂုဏ်ပြုတယ်နော်ကျွန်တော်တို့မကြွမလွတ်သေးတဲ့ကျွန်တော်တို့ညီကိုနောင်တော်တွေကျွန်တော်တို့အားလုံးလည်းဒီနေရာနေအမြတ်တမ်းပြေးဝရဲ့ကျွန်တော်တရားနာရေးသချပွဲလေးပါခင်ဗျာ
အလားတူရှစ်လေးလုံး28နှစ်ပြည့်နှစ်ပတ်လည်ပွဲနဲ့ဘာမာဖလက်ဒေးလို့ခေါ်တဲ့ကျောင်းသားတို့နဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုကိုစားပြုတဲ့ခွတ်တောင်းအလံတင်ပွဲအခမ်းအနားကိုနယူးယောက်ပြည်နယ်ဘာဖလိုမြို့မှာဩဂုတ်လ6ရက်နေ့ကကျင်းပခဲ့ကြပါတယ်။ဒီအခမ်းအနားမှာဘာမာဖလက်ဒေးကျင်းပနိုင်ရေးအတွက်မြို့တော်ဝန်ဘိုင်ရွန်ဘရောင်းကထပ်မံတက်တန်းတိုးပေးလိုက်တယ်လို့ဘာဖလိုမြို့ကရှစ်လေးလုံးမျိုးဆက်ကျောင်းသားဟောင်းကိုမိုတီဟာကပြောပါတယ
်။ဒီလိုချက်ကတော့ကျွန်တော်တို့ကမြန်မာဘာခွတ်တောင်းအလံတော်ကိုကျွန်တော်ကတွေ့ချူခြင်းအခမ်းအနားကိုပြည့်စုံမပြတ်ကျွန်တော်ဆက်လုပ်ပါတယ်။ဒီနေ့မှာတော့ဘလို့ဖြစ်သွားလဲဆိုတော့ဆောင်းနေရဟောတော့ဆယ်ရီဆန်ဒီဝီကန်လည်းဖြစ်နေတော့အဲ့ဒါကိုရွေးပြီးတော့ချောင်းနေယူတယ်ပြီးတော့ရှစ်လင်းလုံးအခမ်းအနားကိုလည်းတတိယမှာကျင်းပမယ်ဆိုတဲ့အတွက်ကိုကျွန်တော်ကကြိုးစားပြီးတော့အချိန်နဲ့ရက်ကိုရှုလိုက်ပါတယ်မီယာရောင်းကလည်းလာပြီးကျွန်တော်တို့ထပ်ဆင့်ပြီးတော့ပြောပြတယ်နေရှင်နယ်ဟောတော့ဘာမာဖလက်ဒေးဆိုပြီးတော့ကျွန်တော်အသိမှတ်ထပ်ပြလိုက်ပါတယ်ဒီစစ်နှစ်တိုင်းထူးကွင်းရမယ်ပြီးရင်ဘာမာဖလက်ဒေးဆိုပြီးတော့လည်းသတ်မှတ်ပေးခဲ့ပါပေးခဲ့တယ်ပေါ့လေ
ကိုမိုတီဟာဟာ1988ခုနှစ်ဩဂုတ်လ10ရက်နေ့ညကရန်ကုန်မြို့မြို့တော်ခမရှိမှာငင်းချမ်းစွာဆန္ဒပြနေကြသူတွေကိုလုံလင်းတပ်ဖွဲ့တွေကည17:45မိနစ်မှာမိထိုးပြီးအကြမ်းဖက်ပစ်ခတ်စဉ်အဲ့ဒီနေရာမှာရှိနေခဲ့သူဖြစ်ပြီးအသက်မသေးပဲကြံရစ်သူတူဦးလည်းဖြစ်ပါတယ်။28နှစ်ပြည့်ရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေကိုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်အနေနဲ့အရရမှာကျင်းပခဲ့ကြပြီးဒီဩဂုတ်လ10ရက်နေ့ကိုမြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးကြဖို့တောင်းဆိုခဲ့ကြပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးတို့အတွက်ရဟန်းရှင်လူចောင်းသားပြည်သူတွေအပါအဝင်လူဒန်းစားအလွာအသီးသီးကငြင်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတာပါ1988ခုနှစ်စက်တင်ဘာလ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလည်းငြင်းချမ်းစွာချီတက်ဆန္ဒပြကြသူတွေကိုတပ်မတော်ကအကြမ်းဖက်ဖြိုခင်းခဲ့တဲ့အတွက်အပြစ်မဲ့ပြည်သူတွေထောင်ထဲချီပြီးထပ်မံတေဆုံးခဲ့ကြရတာပါဒါကြောင့်လဲဩဂုတ်လ10ရက်နေ့ရောက်တိုင်းရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေနဲ့အတူကြာဆုံးသွားခဲ့ကြတဲ့အပြစ်မဲ့ပြည်သူတွေအတွက်မေတ္တာပို့ဆုတောင်းအမျှဝေမှုတွေကိုကို့သက်ဆိုင်ရာနေရာဒေသအသီးသီးမှာကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာ ဒေါ်ရှိမြခင်ကဘာဆန်နိုင်ခါဖူလုံရဲ့အဖွဲ့အပါအဝင်စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်ရည်ရွယ်ပြီးတော့အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီးဌာနအနေနဲ့ရန်ကုန်မြို့မှာယုံကွဲတစ်ဖွင့်လှစ်ပြီးမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရခြားလေယာစိုက်ပျိုးရေးဆိုင်ရာဝန်ဆောင်မှုဌာနFESကပြောဆိုလိုက်ပါတယ်စက်တင်ဘာ
Saibyo-yi Ghana ma Pudwe Lo Sambu Udwe, American Leia Saibyo-yi Wunji Thana Anine, Shango Myo ma Shongwe Tipun Lai Ji Pibare. Kwa Sana Yei Ka Pulong Yei Ipawin, Saibyo-yi Ghana Re ma, Na Nangyang Ga Le Dama Re Tholok Du Re Atu Pubang Jabo Yi Yue Thare Lo, Nangyang Ja Leia Saibyo-yi Sanya Wun Sambu Thana FAS Ocho Yei Mu, Field Casting Ga Akku Lo Byo So Lai Pare.
We do trade policy. We facilitate scientific exchange between countries, and we're very excited to be here. Our history in the United States, going back 150 years ago through our land grant university systems, has always been about.
General Nanganja, CYA policy, Nibinari, Palejamaba, Akuru, Mimanangama, Yongwela, Puenanglo, Selo Shami Bare. The Mango Bianjime, so in Lunga and Nitia Nazejo, Land Grant University, Punget, Chain Lock Rega, Generuha, Ledamari, Saibu Tolu Duri. ကောင်းမွန်တဲ့ထုတ်ကုန်တွေရရှိဖို့အတွက်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်ပြုထောင်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကမ္ဘာစားနပ်ရေးခါဖူလုံရေးအတွက်ပံ့ပိုးနိုင်အောင်ရည်ရွယ်တာပါအခုမြန်မာနိုင်ငံမှာလည်းဒီလိုရည်ရွယ်ချက်တွေအကောင့်ထဲပေါ်နိုင်အောင်ပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်ပါတယ်ဒီနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာမီဒီယာတွေနဲ့တွေ
စက်တင်ဘာလကုန်ပိုင်းလောက်ကစပြီးလုပ်ငန်းစဉ်တွေစတင်သွားမှာလည်းဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့နှစ်နိုင်ငံလယ်သမားတွေထုတ်လုပ်သူတွေရဲ့အဓိကလိုအပ်ချက်တွေကိုနားထောင်ပြီးပူးတွဲလုပ်ကိုင်မှုစ조사သွားမယ်လို့ Phil Custin ကစက်ပြောပါတယ်။
I think the first thing we need to do is spend some time with our people listening to each other to find out what are the needs and the desires and where we can cultivate this relationship in the most meaningful sort of way. So listening is job number 1.
ပထမဦးဆုံးတော့ကျွန်တော်တို့တွေတွေ့ဆုံပြီးတော့လိုအပ်ချက်တွေဖြစ်ချင်တာတွေနိုင်ငံခြားမှာစိုက်ပျိုးရေးခဏပြောထောင်နိုင်မှုအတွက်ဆွေးနွေးပြောဆိုကြရမှာပါ။ဒီလိုနှစ်ဦးနှစ်ဖက်ပြောဆိုတာတွေကိုနားထောင်ဖို့ကပထမဦးဆုံးလုပ်ရမယ့်အလုပ်ပါ။ပြီးရင်တော့နိုင်ငံလုံးအတွက်အကျိုးရှိမဲ့ကဏ္ဍတွေကိုရွေးချယ်ပြီးတော့ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံလုံးကလယ်သမားတွေစိုက်ပျိုးထုတ်လုပ်သူတွေအတွက်ကောင်းမွန်တဲ့သိပ္ပံနည်းပညာကိုအခြေခံပြီးတော့စည်းကမ်းပြည့်ဝတဲ့ဂုဏ်သွယ်မှုကိုအသုံးပြုဖို့လည်းရည်ကြီးပါတယ်။ဒါကြောင့်ပထမဆုံးအနေနဲ့မြမစိုက်ပျိုးရေးကဏ္ဍရဲ့လိုအပ်ချက်တွေကိုလေ့လာပြီးတော့ကျွန်တော်တို့ဌာနနဲ့ဘယ်လိုပူးပေါင်းလုပ်ကိုင်ကြမလဲဆိုတာကိုအရင်ဆုံးအဖြေရှာရမှာဖြစ်ပါတယ
်။အမေရိကန်လေယာစိုက်ပျိုးရေးဝန်ကြီးဌာနရဲ့နိုင်ငံခြားလေယာစိုက်ပျိုးရေးဆိုင်ရာဝန်ဆောင်မှုဌာန FAS အနေနဲ့နိုင်ငံပေါင်း151နိုင်ငံနဲ့ချိတ်ဆက်ပြီးစိုက်ပျိုးရေးကဏ္ဍတိုးချဲ့နိုင်ရေးအတွက်ဆောင်ရွက်နေတာပါ။FAS နဲ့တွဲဖက်လုပ်ကိုင်တဲ့နိုင်ငံတွေရဲ့လေယာစိုက်ပျိုးရေးဆိုင်ရာ institution တွေအားကောင်းလာဖို့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာဆောင်ရွက်ကြဖို့စိုက်ပျိုးရေးကဏ္ဍတိုးတက်စေတဲ့ဝန်ကျင်တစ်ခုဖြစ်လာဖို့အားပေးကူညီနေတာပါ။ဒါအပြင်စိုက်ပျိုးရေးကဏ္ဍတည်ဆောက်ရမှာအထောက်အကူဖြစ်စေဖို့ပညာသင်အစီအစဉ်၊နှီးနှောဖလှယ်ရေးအစီအစဉ်တွေကိုလည်းပံ့ပိုးပေးနေတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးလင်းပြောပြတော်တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့တပွန်းတိုင်းဒေတာကြီးနဲ့ပြည်နယ်တချို့မှာမိုးများပြီးတော့ရေကြီးလို့ပြည်သူတွေတင်းချီပြီးတော့ရေဘေးတင့်တဲ့အခြေအနေဟာလက်ရှိမှာတော့မကွေးတိုင်းဘက်မှာရေကျသွားပြီး EOR တိုင်းဘက်မှာမြို့နယ်တချို့မှာတော့ရေတက်နေတာရပ်သွားပြီးဆိုပြီးတော့သိရပါတယ်။မကွေးတိုင်းဘက်ကရေဘေးတင့်ပြည်သူတွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ဒီကနေ့တွားရောက်ပြီးတော့ကြည့်ရှုအားပေးပြီးလိုအပ်တာတွေကိုကူညီထောက်ပံ့ပေးခဲ့ပါတယ်။ရေဘေးတင့်ပြည်သူတွေအတွက်စားနပ်ရိက္ခာ၊ရေတန့်၊ဆေးဝါးစောင့်ရှောက်မှုတွေကိုလည်းအရေးပေါ်လိုအပ်နေတယ်လို့ရင်နှိမ့်မြုံနေတဲ့အိုးအိမ်တွေနဲ့လေယာတွေကိုရေးကြချိန်မှာပြန်ပြီးတော့ထူထောင်ရေးအတွက်လည်းအဓိကဦးစားပေးလှူဆောင်ပေးဖို့လိုအပ်တယ်လို့အခုညီပေးနေသူတွေကပြောကြပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းမှာမိုးများပြီးတော့မုတ်တုံမိုးအားကောင်းခဲ့တာကြောင့်မန္တလေးတိုင်းစကိုင်းတိုင်းအေရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းဒေသကြီးတွေမှာရေလွှမ်းမှုမှုဖြစ်ပြီးတော့လူသိန်းနဲ့ချီရေဘေးဒဏ်တင်ခဲ့ရပါတယ်။ပြည်နယ်နဲ့တိုင်းငါးခုမှာအနည်းဆုံးရေဘေးတင်တဲ့ပြည်သူက9သိန်းလောက်ရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ပြည်နယ်နဲ့တိုင်းမှာအလုံးပေါင်း9ခုရှိတယ်။အေရီတိုင်းပါတယ်၊ပဲခူးတိုင်းပါတယ်နော်။နောက်ပြီးတော့မကွေးတိုင်းပါတယ်၊မန္တလေးတိုင်းပါတယ်။နောက် ီးတော့စကိုင်းတိုင်းပါတယ်၅ခုပေါ့နော်ပြည်နယ်တိုင်း၅ခုဟု
တ်ကဲ့
အခုကချင်ကတော့တော်တော်အဆင်ပြေသွားပြီကချင်မှာပထမဆုံးစပစ်စာကျွန်တော်တို့အများကြီးကယ်ဆယ်ရေးလုပ်လိုက်ရတယ်အခုကချင်၅ခိုင်း၅တိုင်းမှာဖြစ်နေတာပေါ့ဖြစ်နေတော့အဲ့ဒါနဲ့အနည်းဆုံးတော့လူကြီး၅သိန်းလောက်ရှိ
အခုတိုင်းနဲ့ပြည်နယ်၅ခုမှာ၅သိန်းနီးပါးလောက်ဖြစ်တဲ့ရေဘေးဒုက္ခသည်တွေအတွက်ပေါ့နော်ဆရာဒီအားလုံးလုံလုံလောက်လောက်ရှိပါရဲ့လားဆရာပြည်နယ်နဲ့တိုင်းကုန်
ရှိတယ်လုံလုံလောက်ရှိတယ်လုံလုံလောက်ရှိတယ်ဆိုတာဗာလဲဆိုတော့စည်ရင်အတိအကျရအောင်ကျွန်တော်တို့ကောက်နေတယ်ကောက်တယ်ဆိုတော့ကနေဦးစည်ရင်နေကိုကျွန်တော်ရအောင်ကောက်ပြီးတော့ကနေဦးစည်ရင်တိုင်းလှူတယ်လှူတဲ့ခါကျတော့တချို့ကနေဦးစည်ရင်နဲ့ပူလာတာကြီးရှိတာပေါ့နော်ပူလာလို့ရှိရင်အဲ့ဒါကိုထပ်ဖြည့်ပေးနေတယ်ကုတ်ကဲရေးစခန်းတွေဖွင့်ထားတယ
်ကို
နိုင်နေငင်းငင်းကိုရှိနေတယ်ပေါ့နော်ဘတ်ဂျက်အရလည်းနိုင်နေတယ်လူဝင်အားရလည်းလူမှုဖွဲ့စည်းနေပူပေါင်းဆောင်ရွက်တဲ့ကြောင့်နိုင်နေနေပါတယ်ခု
တနင်္ဂနွေနေ့ကတော့နိုင်ငံတော်သမ္မတကရေဘေးတံတင်ခဲ့တဲ့မကွေးတိုင်းကိုတွားရောက်ကြည့်ရှုအားပေးခဲ့ပြီးမကွေးတိုင်းတွင်းကရေဘေးတင်ပြည်သူတွေကြုံနေရတဲ့လက်ရှိအခြေအနေကိုတော့သမ္မတနဲ့အတူလိုက်ပါသွားတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကအခြေအနေကိုအခုလိုရှင်းပြပါဗျာအ
ဲ့ဒီဘက်မှာပြစ်ပြန်ကြနေပြီတဖြည်းဖြည်းနဲ့ကြတော့မယ်ကယ်ဆယ်ရေးစခန်းကိုရောက်နေတဲ့လူတွေလည်းတို့အဆင်ပြေအောင်အဲ့မှာလောင်းခအောင်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ကအခုတွက်ပေးထားတဲ့ပုံစံတိုင်းကြီးအခုကတော့တည်တည်ချာချာကိုရေမကြမချင်းတို့နေရက်ကိုပြန်မရောက်ချင်းထောက်ပံ့မယ်ဆိုတဲ့ဟိုလှုပ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့ထောက်ပံ့မှုတွေလုပ်နေတယ
်ဒီကနေ့တနင်္လာနေ့မှာတော့ရေဘေးတံဆူဆူဝဝတင်ခဲ့တဲ့အေယာဝတီတိုင်းဒေသကြီးဘက်ကိုတွားရောက်ပြီးနေအိမ်မပြန်နိုင်သေးတဲ့ရေဘေးတင်ပြည်သူတွေအတွက်ကုညီကယ်ဆယ်ရေးတွေကိုအေယာဝတီတိုင်းဝန်ကြီးချုပ်နဲ့အတူလူကပြန်ဝန်ကြီးတို့ဆက်လက်ဆောင်ရွက်ပေးနေစေအခြေအနေကိုလည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်မနေ့ကသမရိုင်းနဲ့တခုတ်ကူဘက်ကိုသွားတယ်ညပြန်လာပြီးတော့ကျွန်တော်ဒီနေ့မနေ့အေယာဝတီဘက်ကိုဆင်းလာတယ်အေယာဝတီဆိုတော့အခုတော့ဆိုကျွန်တော်ရောက်နေတဲ့နေရာညောင်တုံးပန်းတတော်ဆလွန်အခုဆလွန်ရောက်နေတယ်ကျွန်တော်ဟိုဟာအဲ့ပတ်ဝန်းကျင်မှာ3,900လောက်ရှိတယ်ဒီအချိန်ညကျတဖြည်းဖြည်းကျလာတယ်တဖြည်းဖြည်းကျမယ်နောက်ကိုကျမယ်အတိုင်းကျမယ်အနေထားရှိတယ်ဘာကြောင့်လဲဆိုတော့အခုကရေတက်ရဲ့အထွတ်ထိပ်ကဒီနေ့နောက်ဆုံးပဲအဲ့အေယာဝတီမှာလေ
ပဲခူးတိုင်းအတွင်းမှာတော့မြို့နယ်တော်တော်များများမှာရေကြီးနေပါတယ်ဒိုင်ဦးမြို့နယ်ထဲမှာတော့ရဲစခန်းနဲ့ဆေးရုံကလူနာတွေပါရွှေ့ပြောင်းခဲ့ရပါတယ်ပဲခူးတိုင်းတွင်းကလေယာတွေရေလွှမ်းမှုခံရပြီးမိုးစဘာတွေဆုံးရှုံးခဲ့ရတဲ့အခြေအနေကိုတော့ပဲခူးတိုင်းဒိုင်ဦးမြို့နယ်ကလယ်သမားကြီးဦးတင်လွင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကဒိုင်ဦးမှာနေပါတယ်ခင်ဗျာအခုကျွန်တော်ရေကြီးတဲ့အချိန်မှာကြောပါဆိုလို့ရှိရင်ပြည့်တဲ့ဆန်ကြောက်ပါလေတခါမှတလောက်ကြီးရေမကြီးခင်ဗျာဒါပေမဲ့အခုကြီးတာကတော်တော်များများပြည်သူတွေခါရောက်လာပါတော့အဆိုင်ကကတော့ကျွန်တော်တို့တိုင်းနုနယ်မှာ3,700ကျော်လောက်ရှိတယ်အဲ့နေရာမှာအကုန်လုံးကြီးလွှမ်းမိုးသွားတယ
်အိုးရင်နေရေနစ်မြုပ်ခဲ့ရတဲ့ရေဘေးသင်ပြည်သူ3,500ကျော်ကိုတော့ရေဘေးလွရာကိုကယ်ဆယ်ပေးနိုင်ခဲ့ပြီးရေပြန်ကျသွားတဲ့အချိန်ရေဘေးဒုက္ခသည်တွေနေထိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အရေးတကြီးဆောင်ရွက်ပေးဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုနားဆင်နေကြတာတော့ VOAမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းတဲ့ချက်ကိုတင်ပြမှဖြစ်တယ်လို့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စဉ်စီစဉ်နေတင်ဆက်တဲ့အချိန်မှာဆိုရင်တော့
ဒီကမှမြင်တာကတော့ဗောနော်အချင်းကတိတ်ရှည်ကြာရှည်စွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတူလုံးဖြစ်တဲ့အတွက်ကြောင့်အရင်မြန်အများဆုံးချပြနိုင်တော့ကောင်းဆုံးပေါ့
စီဝါရေးကဏ္ဍတင်ဆက်တဲ့အခါမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်တုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်အရင်ဆုံးတင်ပြပေးမှာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့စီဝါရေးကဏ္ဍမှာခိုင်ကျော်နဲ့အချရာပူမီရေးသားထားတဲ့စောင်းမဖြစ်ပါတယ်မြန်မာနိုင်ငံကငွေကြေးတက်နိုင်တဲ့ကမ္ဘာလှည့်ခီးသွားတွေလာရောက်လေပတ်စီဖို့အတွက်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာဖြစ်ပါတယ် ပြည်တွင်းအတည်င်ထုတ်ကုန်တန်ဖိုးရဲ့၅ရာခိုင်နှုန်းဖြစ်တဲ့ခီးသွွားလုပ်ငန်းရဲ့ဝင်ငွေကိုရရှိစေတဲ့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုနဲ့တဘာဝပတ်ဝန်းကျင်ရင်းမြစ်တွေကိုနိုင်ငံတကာကနေကမ္ဘာလှည့်ခီးသွွားတွေကိုဆွဲဆောင်နိုင်တဲ့ဒေတာဖြစ်စေဖို့အတွက်အစိုးရအနေနဲ့ကောပုဂ္ဂလိကအခန်းကဏ္ဍတွေကပါကြိုးစားနေကြတယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံဟာငွေကြေးတတ်နိုင်သူခီးသွွားတွေအတွက်ဝန်ဆောင်မှုပေးနိုင်တဲ့အခြေအနေကောင်းတွေရှိတဲ့အကြောင်းမကြာသေးခင်ကကျင်းပခဲ့တဲ့ခီးသွွားဝန်ဆောင်မှုပေးရေးလုပ်ငန်းဆိုင်ရာညီလာခံမှာဥဆောင်ဆွေးနွေးသူတွေကသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ပြည်ပခီးသွွား၄သန်းခွဲကျော်လာရောက်ခဲ့ပြီးအမေရိကန်ဒေါ်လာ 1.1 ဘီလီယံလောက်သုံးစွဲခဲ့ကြပါတယ်။ဒါဟာဆိုရင်လူတစ်ဦးကိုပြန်မြသုံးစွဲငွေ453ဒေါ်လာနဲ့တွဲချက်ထားတာဖြစ်ပြီးဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေမှာဆိုရင်သုံးစွဲငွေပြန်မြလူတစ်ဦးကိုဒေါ်လာ1000နှုန်းရှိတယ်လို့ရေးသားထားပါတယ်။ငွေကြေးတက်နိုင်တဲ့သူတွေရဲ့မျှော်လင့်ချက်ကအစားအသောက်ကောင်းကောင်းရှိရမယ်။နေရထိုင်ရတဲ့နေရာမှာအတုံးဆောင်နေကောင်းကောင်းမွန်မွန်ရှိရမယ်။ခီးသွွားတဲ့နေရာမှာသွားရေးလာရေးအစအစအရာရာချုံးမွေ့ပြည့်ပြည့်ဖို့လိုတယ်လို့မြန်မာနိုင်ငံရဲ့တက်တန်းအရှိကြဆုံးကျင်းငါးပွင့်ဟိုတယ်ဖြစ်တဲ့ Strength Hotel ရဲ့ဒုတိယအကြီးအကဲဖြစ်သူ Oliver Trinken ကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။သူ့ရဲ့ဆိုရမြန်မာနိုင်ငံမှာရှိတဲ့ကျယ်လေးပွင့်ကျင်းငါးပွင့်ဟိုတယ်တွေအားလုံးတနစ်စာကြိုးပြီးတော့ booking လုပ်ထားပြီလို့လည်းသိရပါတယ်မြန်မာနိုင်ငံဟာခီးသွွားတွေအချင်းချင်းပြန်ပြီးတော့လာရောက်လေပတ်လေရှိတဲ့တိုင်းပြည်တွေကတခုဖြစ်နေပြီလို့လည်းကိုကားရေးသားထားသလိုငွေကြီးတက်နိုင်သူတွေအနေနဲ့ပတ်စံအကုန်ကြခံပါတဲ့သူတို့ရဲ့အားလည်းရည်အလကားဖြစ်သွားမှပိုးပြီးတော့စိုးရိမ်နေကြတယ်ဆိုပြီးတော့လည်းရေးသားထားပါတယ်ပြည်စုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်တရုတ်နိုင်ငံကကြောက်စိမ်းတဲ့တစ်ကုံတွေအခက်တွေကြုံနေရပြီဆိုတဲ့ခေါင်းစဉ်နဲ့ဇောင်ကြီးရေးသားထားတဲ့ဆောင်းပါးကိုတရုတ်သတင်းစာ Global Times မှာဖတ်ရှုရပါတယ်။တရုတ်နိုင်ငံအတွင်းကဝေလက်တီကြဆင်းနေတယ်လို့မြန်မာနိုင်ငံဘက်ကလည်းသူတို့ရဲ့တဘာဝအရင်းမြစ်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကြောင့်ကြောက်စိမ့်နဲ့တစ်ထုတ်လုပ်တဲ့ကုန်တွေအနေနဲ့တခြားလုပ်ငန်းတွေပြောင်းပြီးတော့လုပ်ဖို့ကြိုးစားနေကြပြီဆိုပြီးတော့အစကြီးရေးသားထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်လောက်အတွင်းကြောက်မြက်ရောင်းချတဲ့အကျိုးမြတ်ဟာဘာမှမမောလောက်စရာမရှိတော့ပဲတရုတ်နိုင်ငံကကြောက်စိမ့်ကုန်တွေအတွက်ရွှေခင်မဟုတ်တော့ဘူးလို့တရုတ်ကဗျာမြန်မာလူမျိုးကြော်ဝင်းခိုင်ဆိုသူကပြောတဲ့ကြောင်းရေးသားထားပါတယ်။အယောင်းဝယ်တွေနှိကွေးလာခဲ့ရတာကတော့မြန်မာအစိုးရက2012ခုနှစ်ကစပြီးတော့အဂရီလိုက်ချဆမှုတွေတက်ဖြစ်လာတာရဲ့အတုံးစီတွေလျှော့ချလာတာရဲ့တရုတ်နိုင်ငံရဲ့စီးပွားရေးကျဆင်းလာတာတွေစလာတွေကြောင်းဖြစ်ရတယ်လို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေကြောက်စိမ့်မှောင်ခိုလုပ်ငန်းတွေဖြိုခွဲနေတာကြောင့်ကျောက်စိမ့်လောကရဲ့အလားအလာဟာတိတ်ပြီးတော့မကောင်းဘူးလို့လည်းသုံးသပ်ရေးသားထားပါတယ်။ရွှေလီမှာရှိတဲ့ကုန်တယ်ကြီးများအဖွဲ့ရဲ့မှတ်တမ်းတွေအရ2016ခုနှစ်ပထမပိုင်းနေဆက်ကိတ်ဖြတ်ကျော်ပြီးတော့တွင်းကုန်တန်ဖိုးကလည်းရွာငွေ 5.25 ဘီလီယံသာရှိပြီးတစ်နှစ်တည်းတစ်နှစ် 5.92 ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။အပြည့်စုံကို The Global Times မှာဖတ်ရှုနိုင်ပါတယ်။
မနက်ငယ်တော့မှနှစ်စဉ်ဆိုသလိုရေပေးဒဏ်တင့်တဲ့အချိန်တွေကြုံရလေတိုင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းချက်တွေရှိနေစေပါလူပေါင်းသိန်းနဲ့ကြီးပြီးရင်ဆိုင်ခံစားနေရတဲ့ရေပေးဒုက္ခတွေကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ဖို့ဘာတွေများလိုအပ်နေပါသလဲအခုလာမယ့်အင်ကာနေည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်VOA ဖုန်းနံပါတ်က 1-239-382-999 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အင်္ဂါညတိုင်းရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးကတော့
Chew the fat
ဖြစ်ပါတယ်။စာလုံးပေါင်းက CHEW chew ကဝါစားတာThe F-A-T, fat ga a si, so ro, so kwaik hong ye dai ya I dee bae ga ro a si go wa sa ra bo. Di dong ga ro, winyo zun de ta ma ni thai ne, Eskimo myo ne su ma pa we ne, Inuit so re, တိုင်းရင်းမျိုးနွယ်စုရဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။အဲ့ဒီ Inuit Eskimo ရဲ့ဒလိတစ်ခုကတော့ဝေလာငါအစီတုံးလေးတွေကိုကျမတို့မြန်မာမှာ PK လို့ခေါ်တဲ့ချွေးငမ်းကိုဝါးတယ်လို့ဝါးတယ်ရှိကြတာဖြစ်ပါတယ်။ Blubber လို့ခေါ်တဲ့အဲ့ဒီဝေလာငါအစီတုံးလေးတွေကလည်းအတော့ကိုဝါးယူရတော့အချိန်ကုန်နေအချိန်ဖြုန်းချင်ရင်အဲ့ဒီအစီတုံးလေးတွေကိုဝါးကြတယ်လို့ဆိုပါတယ်။ကျမတို့မြန်မာမှာတော့အချိန်အားရင်ကုန်ဝါးကြတယ်လို့ဆေးရွက်ကြီးဝါးကြတယ်လို့ခေတ်လူငယ်တွေကတော့အရသာအမျိုးမျိုးနဲ့ထုတ်တဲ့ PK ကိုဝါးကြတယ်လို့ပေါ့ရှင်။ဆိုလိုတာကတော့ chew the fat အသုံးဟာအချိန်ကုန်ကောင်းအရေးမကြီးတဲ့အလာပတလာပစကားပြောပြီးတော့အချိန်ဖြုန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာလူငယ်တွေလက်ဖေးဆိုင်ထိုင်ပြီးလေထုကြတဲ့ဘောပေါ့။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Let's go to our favorite tea shop.Down the corner of the street, have some tea and chew the fat. I don't have much to do today.
Lando ma shi de chin lo jai le phi sai si twa ja ba su. A di ma le phi taung me a thu ja me. Di ka ni chin ta i lo lo sia ma shi u lo di be ya ba de. U ma go naw ta khaw na si ji ja ya aw.
Let's go to our favorite tea shop down the corner of the street, have some tea.And chew the fat. I don't have much to do today.
A chain alo, ala patala ba, pyojame, a tujame, li twajame sui, idiom atunya, pelu pyomle.
Chew the fat.
Lu pyolu ya bari, eragaro, tigrimine, timpia gire, idiom atume pibari.
English are tingazau, nothing yara pibare, kuro, basin canari good in sepibarome.မြန်မာပြည်နိုင်ငံသားတွေအခုလောလောဆယ်ရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုကိုပြည်ထောင်အောင်ဖြေရှင်းနိုင်ဖို့အတွက်ဗန်အတွန်းနှုန်းရှော့ချပေးတာလို့ဗန်နာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပို့ဆောင်ဆက်သွယ်ရေးကဏ္ဍမှာလည်းအဆင်ပြေချုံးမွေအောင်လှုပ်ဆောင်ပေးဖို့လည်းလိုအပ်တယ်လို့ဝါရင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်သူဒေါ်မျိုးချစ်စုကပြောပါတယ်ကုန်စည်နှုန်းရော့ကျရေးအတွက်လှုပ်ဆောင်တဲ့နေရာမှာလိုအပ်ချက်တွေနဲ့ပတ်သက်လို့စီဝါရေးလုပ်ငန်းကဏ္ဍမျိုးစုံမှာနှစ်ပေါင်း40လောက်အလုပ်လုပ်ကံခဲ့တဲ့ဒေါ်မျိုးချစ်စုနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။ဒီလိုလိုဂျားထဲမှာအခုနေတူဝါပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုန်စည်နှုန်းကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေရဲ့မားရွံ့တဲ့ policy တွေကြောင့်လည်းပါမှာပေါ့သို့တော်လည်းအခုဟာတဖြည်းဖြည်းနဲ့ဟိုတော်တော်လေးကိုလူထုအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျွန်မမြင်မိတာတော့အဓိကအရေးကြီးဆုံးကဘန်နာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပြီးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာလို့လဲဆိုတော့တစ်နှစ်ကိုစနစ်ရာခိုင်နှုန်းငွေချေးစနစ်ဖြစ်နေတော့လေ။အဲ့ဒါကိုတိရာခိုင်နှုန်းအထိချမှာပေါ့။အဲ့ဒါ၅နှစ်တန်အောင်ထားတော့စီးပွားရေးအောင်မြောင်ကြီးစားမှာပေါ့။အဲ့ဒါကုန်စည်နှုန်းအကြီးမြင့်စေခြင်းနဲ့အကြောင်းရင်းပဲလေတာရဲ့
။ဒီနေရာမှာဒီအတိုးနှုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့သူတို့အခက်အခဲရှိမှာပေါ့နော်။ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟုတ်ပေါ့အတင်းအာဓမတွန်းလို့မယ်ဆိုရင်တော့ဟိုပါပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတဲ့စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်လဲခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့7နှစ်ရခိုင်နှုန်းဖြစ်နေတယ်ဒါဆိုလို့ရှိရင်တပေါ်က7နှစ်2019မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ဗောနော်အချင်းကတိတ်ရှိကြာရှိစွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတိုးနှုန်းဖြစ်တဲ့အတွက်ကြောင့်အရင်မြန်အများဆုံးချပြနိုင်တော့ကောင်းဆုံးပေါ့နော်တရားခိုင်လို့ဒီသွားမယ်ဆိုရင်ဦးဦးဆုံးတော့အများကြီးချပြရမှာကျွန်မမြင်တာကတော့အဲ့လိုအရင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုန်းလောက်ကိုဟလာတစ်နှစ်အတွင်းနဲ့တစ်နှစ်အတွင်းကာလမှာအဲ့ဒီတရားခိုင်လို့ဒီရောက်သွားတာကိုလုံနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ကြာရင်
ကျွန်မရဲ့အမြင်ပါ
ဟုတ်ကဲ့ဒီနိုင်ငံသားငွေလဲနှုန်းနေပါလေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတုံးန
ဲ့မထိခိုက်ပါဘူးမထိခိုက်ပါဘူးဘာမထိခိုက်ပါအောင်အဲ့ဒီကိစ္စတွေကကျွန်မမြင်တာတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမှုကိစ္စတွေဘာလို့တော့တစ်ဖက်ကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်နော်ဟိုဒီ ငွေကြေးနဲ့ပတ်သက်လို့ကကျမတို့ငွေလဲလှယ်မှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်။စီးပွားရေးအောင်မြင်မှာဗမာငွေကခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြံ့ငွေကပိုပြီးမြင့်လာလာမယ်လို့ကျမကတော့သုံးသပ်လို့ရပါတယ်။
အစိုးရကနေအတုံးနှုံချပေးတာအပြင်ဒီကုန်စည်နှုံမြင့်မားနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်အောင်မလဲခင်ဗျ
။နောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်သွယ်ရေးပါ။အဲ့တော့ဆက်သွယ်ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်။ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာအောင်လည်းပြောပြချင်တယ်လေ။အဲ့တော့ဟိုနေ့စဉ်ကျပ်သိန်း3000လောက်တန်းရည်သွင်းမှာဆုံးရှုံးနေတယ်လေ။တယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရဲ့အတွက်ကြောင့်နေ့စဉ်ကျပ်သိန်းပေါင်း3000ဖြစ်တယ်နော်ဟိုဥပမာတစ်ခုနဲ့ပြောပြရမယ်တာရယ်နော်ဩစတြေးလျနိုင်ငံမျိုးပေါ့ TPG ဆက်သွယ်ရေးကုမ္ပဏီကတစ်လောက် 6500 နဲ့သူကအကန့်အသတ်မရှိပေါ့အင်တာနက်လိုင်းနဲ့ဟလာနိုင်ငံခြားပြည်ပကိုနိုင်ငံပေါင်း300ကျော်ပြောလို့ရတယ်ပြည်တွင်းကလည်း mobile ကြိုးလိုင်းနှစ်ခုလုံးကိုအကန့်အသတ်မရှိသုံးနိုင်တယ်အဲ့လိုမျိုးဆိုလို့ရှိရင်နိုင်ငံမှာကြန့်ငွေကဟိုအန်တီတို့စီဝိုင်းလုံးနေတဲ့တူဦးတယောက်နေလေအဲ့ဒီပုံစံတိုင်းနှုံနှုံတုံးချလိုက်မယ်ဆိုရင်ကြက်ငွေ350အထက်တလောက်ပေးဆောင်ရမယ်ဒီအိမ်တော်တူဦးတို့မဟုတ်စီဝိုင်းကုမ္ပဏီတစ်ခုပေါ့အဲ့တော့282ရာခိုင်နှုန်းမကအဲ့လိုအကြီးမားဆုံးပေးသုံးနေရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဲ့ဒါအကုန်စည်လုံးကြီးစေခြင်းအကြောင်းရင်းတစ်ခုပဲတာ
ဟုတ်ကဲ့ဒီတခြားဒီဆက်သွယ်ရေးအပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါလေပါလာမှာပေါ့နော်နောက်ဆက်တွဲရတော့
ပါလာပေါ့တာရဲ့ဆက်သွယ်ရေးကကားဆိုလဲဟလာဟို73စီကောင်းတာတွေတွင်းဖို့လို့73စီတွင်းတာတွေတက်ပါဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်လာတယ်ဟုတ်လားမလိုအပ်တဲ့အခွန်တွေရှော့ချပြီးတော့ဒီဆက်တွေကြီးချုံးမွေအောင်အဲ့ဒါတွေအတွက်ကိုလည်းအဲတွင်းဝင်ပေးဖို့အဲ့ဒါပေါ့နောက်ဆုံးကုန်ထုတ်လုပ်မှုအန်တီလိုနိုင်ငံမှာဒီလိုဟိုကောင်းတဲ့ brand တွေပေါ့နော်နာမည်ရှိတဲ့ကားကုမ္ပဏီတွေဆက်ကားဆက်ယုံတွေလာပြီးတည်ဆောက်ပြီးတော့အန်တီလိုနိုင်ငံမှာဖွံ့ဖြိုးဖို့အတွက်ဆိုလဲတိတ်ကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုန်းကျဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးတော့အတုံးနှုန်းကျအောင်လှုပ်ဆောင်ပေးတာအပြင်တစ်ဖက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာသူကအကျိုးသိရမှုရှိနေတာအခွန်ရှော့ကောက်တာတော့ဘာလို့ twin
ကုန်ရှော့ကောက်တာတို့ကအဲ့ဒီပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါဒီလေအများကြီးပြန်လေစီစစ်သုံးထပ်ဖို့လိုအပ်တာပေါ့တာ
ဟုတ်ကဲ့
ဒါဆိုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလေ
ဟုတ်ကဲ့
နှစ်ပေါင်း20ဟိုနှစ်ပေါင်း3မကပါဘူး50လောက်40ကျော်50လောက်ဝင်းကျင်ပါပဲကလူတွေကအကြောက်တရားနဲ့အခွန်ဒါနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လို့ပြည်သူကြားအတိတရားရှိလာဖို့လေအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့အခွန်တွေတိကျကောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်တာတို့တန်းကြီးရဲ့ဒီလိုအများကိစ္စကြမ်းမာကြီးထိခိုက်တဲ့ကိစ္စမျိုးတို့အဲအဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုန်မီမျိုးပေါ့မြတ်ဆုံးအရန်များတယ်ဒါအရက်လုံငန်းဆက်လိတ်လုံငန်းအဲ့ဒါကြီးအခွန်အများကြီးကောက်အောင်ပါပေါ့အခွန်အမြင့်ဆုံးကောက်ချနိုင်မှာတန်းကြီးအတွက်အကျိုးမြတ်ဟိုအမြတ်ဆုံးနေပို့ပြီးရနိုင်မယ်လို့ယုံကြည်တယ်ဘလို့အမြတ်ဆုံးမျိုးလဲဆိုတော့ဒါရယ
်
ဒီကရက်လျှော့တောက်မယ်ပေါ့ဆက်လိတ်မတောက်ဘူးပေါ့
နော်ဟု
တ်ကဲ့ဒါအရင်ကြီးကကုန်ထုတ်လုပ်ကြီးလည်းအများကြီးပါပါတယ်ဒါရယ်အဲ့လိုဟိုအစ်စ်မီတဲ့ကုန်တွေစားသုံးကုန်တွေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတွေထုတ်လုပ်ဖို့တိတ်လိုအပ်တာပေါ့အဲ့ဆိုစီးစနစ်ရှိဖို့စားလိုက်ရင်အဲ့လိုလေအစိတ်ဖြစ်မဲ့ဟာလေးကြီးပဲဖြစ်နေလေတိုင်းကြီးတစ်ခုလုံးမှာ
ဟုတ်တယ်အခု
ဒါတို့လည်းတည်ပြီးသားဖြစ်မှာပါကျောင်းရင်ကအဲ့ဒါပါပဲတာရယ်ဘာဖြစ်လို့ဆိုတော့အဲ့ဒီတက်တာမှဆက်တွေ့ရေးရယ်နော်ကုံတွေ့ရေးရယ်အဲကုံတွေ့ရေးချုံးပြဘူးကဒီပန်တိုင်းစနစ်ရယ်ပေါ့နော်ငွေအရင်းနီးပေါ့အဲ့ဒါတွေကသူကအရေးကြီးဆုံး main check ပဲလေတာရယ်ဆက်တွေ့ရေးရှိရမယ်လမ်းမဆက်တွေ့ရေးကောင်းရမယ်နော်အဲ့လိုလျှက်စင်ကြီးအလုံးလောက်ရရမယ်ပေါ့အဲ့ရက်စင်းကြီးနဲ့ပတ်သက်လို့လည်းတာရယ်စိုးကျိုးတွေလည်းပြန်ကြည့်ရမှာပေါ့ဒီလိုအဲကြောင်မီတို့ရထုတ်လုပ်တဲ့ရက်စစ်တာအားဆိုတော့လုံးဝအားပြီလို့မဖြစ်ပါဘူးအဲ့ဒါတော့တိတ်အန်တီရဲ့အကြီးဆုံးရက်စစ်တာအားပြီးတဲ့စနစ်ပေါ့အဲ့တော့နိုင်ငံတကာမှာကုသလနေအောင်ပြရတဲ့ဟာမျိုးကြီးနော်နောက်တော့ဒီလေရနေမှာရတဲ့ရက်စစ်တာအားထုတ်လုပ်နေပြီပေါ့အဲ့ဒါလေးဟိုဦးစားပေးလို့ကပူလို့အပ်တာပေါ့တာရယ်
ကျေးဇူးအများကြီးတင်တယ်အခုလိုစိတ်ရှိလက်ရှိက
ျေးဇူးတင်တယ်ပါရယ်အန်ဒီလည်းပြောခွင့်ရတယ်အများကြီးကျေးဇူးတင်တယ်ပ
ါကုဇော်ဝင်းလှိုင်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါအခုဒီဘက်တူတာစုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်တော်စုမဲကဘာရွေးချယ်ပွဲမှာအရီဇိုနာပြည်နယ်ကုစားပြုပြီးတော့ပါဝင်ခဲ့တဲ့မတ်မီကြီမေးစင်ရဲ့ တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့အမြင်တွေကိုတင်ပြထားပါတယ်ကိုအောင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မက်ချီမီစင်ကမေကဘာမီအလှမယ်ရွေးပွဲမှာပြီးနေအဆင့်အထိရွေးချယ်ခံရသူဆိုတော့ဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဘယ်ချိန်လေးကစပြီးတော့စိတ်ဝင်စားခဲ့တာလဲ
ငယ်ငယ်တုန်းကပပဟိုးစာ forestry မှာပမာပြေးကတတော်နဲ့ရာရှိလို့တော့သမီးကတတော်မှာနေတော့သမီးငယ်လေးကဟိုသွားရေးတီးသွားရေးဆိုတော့သမီးသစ်ပင်နေလဲကြိုက်တယ်ပြီးတော့ပမာပြေးကဟိုးစာတတော်ရောလဲသမီးတွေ့ပြီးတော့အရန်ငှားအဲ့ဒါနေပြီးတော့ငယ်ငယ်လေးကလေးကစိတ်ဝင်စားလာတာ
တဘာဝပတ်ဝန်းကျင်ကိုလူတွေအနေနဲ့ဘာကြောင့်ထိန်းသိမ်းဖို့လိုပါလဲနောက်ဟိုဒီအမိုက်ပစ်တာမျိုးကအစပေါ့လေ
သမီးတို့သစ်ပင်နေဆိုင်ရမှာတော့အကဲသစ်ပင်တစ်ခုဖြစ်လို့လဲသွားရတော့ခုဟိုစာချဖြစ်တာတော့ဆိုရှင်သစ်ပင်နေပြန်ဆိုင်ရှင်ခုညီပေးပါဆိုသစ်ပင်နေကသမီး carbonic oxide ကိုယူပြီးတော့ oxygen ပန်ပြီးတော့သမီးတို့လေးရှုဖို့လေးတန့်ရတယ်ပြီးတော့ recycling လုပ်တယ်ဆိုတာဟိုစာမညစ်ပတ်အောင်မပြန်ပြီးပြန်သုံးလို့ရတဲ့ဥစ္စာတွေကိုဟိုစာ natural resource ကိုအကုန်လုံး waste မဖြစ်အောင်လုပ်ပြီးနဲ့ပြန်ပြီး resource ကိုပြန် reuse လုပ်လို့ရအောင် recycle လုပ်ရတယ်အဲ့ဒါအရန်ကောင်းပြီးရေတွေပါတယ်ဒီ pollution တွေမဖြစ်အောင်လို့ကိုကအညစ်ပတ်တိဆိုရှင်လဲအမိုက်ပုံးဆိုအမိုက်ပုံးနဲ့ထက်လို့ရေတဲ့တွေပါအမိုက်တွေလည်းမပြစ်နေတော့ပါဆိုသမီးတို့ဒီကဘာကိုထိမ့်သိမ့်ဖို့ဆိုတော့ဒီ atmosphere မှာကြာကြာနေဖို့ဆိုတာသမီးတို့ထိမ့်သိမ့်မှရမှာ
မေကဘာမြေပြိုင်ပွဲကနေဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအပေါ်ရောဘလောက်ထိတက်ရောက်မှုရှိနိုင်မယ်လို့ထင်ပါလဲ
ဒီပြိုင်ပွဲရန်ဟို international အမြင့်မြင့်ရောက်လို့ရှင် international ဖြစ် international ဆိုရှင်ဒီကဘာလုံးလိုက်ပြီး travel လုပ်ပြီးတော့ဟိုစား awareness တွေ raise လုပ်တာဒါပေမဲ့သမီးဟိုလို့တော့စား united states ဆို united states မှာဖြစ်တဲ့problem with the media like your like ဟိုစား awareness ကို like raise လုပ်တာဆို community က together လာပြီးတော့ကူညီပြီးတော့ဟိုစားတန်ရှင်းလုပ်တာတော့ရေတွေ save လုပ်တာ state ပေါ်မူတဲ့နေရာပေါ်ပြီးတော့ forest တွေထိန်းသိမ်းတာအမျိုးစုံလုပ်လို့ရတယ်သမီးတို့ရ travel လုပ်ပြီးတော့သူတို့ awareness တွေ raise လုပ်တာပေါ့
Arizona ပြည်နယ်ကိုစားပြုမေကဘာမြေတယောက်အနေနဲ့ပေါ့လေဒီတဘာဝပုံချင်းထိန်းသိမ်းနေပတ်သက်ပြီးတော့ဘာတွေလုပ်မယ်လို့စဉ်းစားထားပါလဲ
သမီးက Arizona မှာ represent လို့လုပ်တယ်ဆိုတော့သမီးရဲ့ platform ကသမီးတို့ Arizona ဆိုတာ desert ဆိုတာဟိုတဲခံနိုင်ရပေါ့ဆိုတော့ရေကရှားတယ်ဆိုတော့သမီးတို့ရှိတဲ့ရေကို conserve လုပ်ရမယ်ဘလို့ခြွေတာသုံးနိုင်ရမလဲပြီးတော့ recycle လုပ်ဖို့ဆိုတာတန်ရှင်းဒီသမီးတို့နေတဲ့နေရာမှာမညစ်ပတ်ဖို့တန်ရှင်းလုပ်ဖို့ recycle reuse လုပ်ရအဲ့ဒါသမီးရဲ့ platform ပေါ့အဲ့ဒါသမီးတို့ကူညီပေးဖို့ဒါပေမဲ့ state တစ်ခုတစ်ခုနေရာမတူတချို့ state တွေတခြားဥစ္စာလိုတယ်သမီးတို့ state ကဟို ocean နဲ့ coast နေတဲ့ state တွေဆိုရှင် water pollution ဖြစ်အောင်အကောင့်တွေ save ဖြစ်တာတော့ဆိုတော့အဲ့ဒါသူရဲ့ main detail တော့တစ်ခုနဲ့တစ်ခုမတူ
မဲကဘာမြေတယောက်ရဲ့အခမ်းကဏ္ဍကဘာတွေပါလဲ
Miss Earth ကရတဲ့လူကသူတို့ရဲ့ platform မူတယ်ပြီးခဲ့နှစ်ကလေးတူညဉ့်ညံတဲ့ဥစ္စာကိုတန်ရှင်းလုပ်တယ်သူတို့ climate change တော့ပေါ့ဆိုတော့သူက business တွေကိုအမျိုး educational awareness တွေပေးတယ်ပြီးတော့ just or country တွေကိုသွားပြီးကူညီပေးတယ်ဆိုအမျိုးစုံသူတို့ပြီးတော့ရေနဲ့လည်းဆိုင်ပါဆိုမစ္စတာဆိုအကြီးဆုံးဆိုတော့သူတို့ရေ pollution လည်း take care လုပ်ရတယ်မဲ့သူတို့ main ဥစ္စာပြီးခဲ့နှစ်ကအဲ climate change
ဒီမေကဘာမီအလှမယ်ရွေးပွဲမှာရောမက်ဂျီမီဆင်ဟိုဘလိုပုံစံမျိုးနဲ့ဟိုပါဝင်ခဲ့တာ
သမီးစရပြီးခဲ့နှစ်ကသမီး pageant တစ်ခုလုပ်တယ်အဲ့ဒါသမီးအပျော်ဝင်လုံးလာရင်လည်းရလည်းရတော့မားနေရောသမီးမှာ potential ရှိတယ်ပေါ့သမီးဆက်လုပ်တင်တယ်ပေါ့သမီးငယ်ချင်းကပြီးခဲ့နှစ်က Miss Earth Arizona ရထားတယ်အဲ့ဒါနဲ့မမနောက်နှစ်ကြိုင်နဲ့နေဝင်လို့ဆိုတော့အဲ့ဒါနဲ့သမီးဟိုဝင်လုံးနဲ့တဖြည်းဖြည်းအဆင့်ချင်းရောင်းလာတယ်ဟို Miss United States National လာပြီးပြိုင်တာ
Arizona ပြည်နယ်ကိုစားပြုဝင်ပြိုင်တာဆိုတော့ဒီအရွေးခံရဖို့ရောဘလိုအရေးချင်းတွေသတ်မှတ်ထားပါလဲ
သူရဲ့ဟိုစား interview လုပ်တဲ့သမီးတို့ credible ဖြစ်လာပေါ့ပြီးတော့သမီးတို့ဒီ job ကိုလုပ်နိုင်လာကိုယ့်ရဲ့ platform ကပါလဲပေါ့အဲ့လို interview လုပ်ပြီးသူတွေကရွေးတာတချို့ state တွေကအကြီးဒီလို east coast ဘက်မှာじゃသူတို့ဟိုပွဲကြီးလုပ်တယ်လို့ပြီးတော့သူတို့၃ယောက်ဆက်တိုက်ရွေးလိုက်တယ် three different state ကိုပေါင်းပြီးလို့ south west ဆိုရင် south west မှာ different ဥစ္စာလို့အဲ့လိုမျိုးတနည်းအားနဲ့တနည်းအားသိမ့်မတူဘူးပြီးတော့ system ချင်းလဲကွာတဲ့ခြား passion နဲ့
လူတွေမေးတော့ဟိုဘာတွေမေးပါလဲဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဆောက်ရှောက်တဲ့လုပ်ငန်းတွေလုပ်ဖို့ရဲ့အတွေ့အကြုံရှိဖို့လိုပါလား
တမီးရဲ့အရင်တော့ past experience တမီးဒီဥစ္စာအကြောင်းမေးတော့တမီးကဒီဥစ္စာလုပ်ဖို့တယ်ပေါ့ဟိုဥစ္စာတမီးပြီးခဲ့တဲ့နှစ်က page မှာတမီး second run or first runner up ပြဆိုဒုတိယအဆင့်ပေါ့ဒုတိယအဆင့်ရပေါ့ပြီးတော့ဒီဥစ္စာငါ့ရဲ့ peer platform ငါ့ရဲ့ platform ဒီဥစ္စာပေါ့တမီးကျောင်းစတဲ့တော့တမီး human trafficking နဲ့ဆိုင်တာတမီးကျောင်းတော့ honors နဲ့ဝင်လုပ်ဖို့တယ်အဲ့ဒါကိုတမီး whole team awareness ကိုလည်း spread လုပ်တဲ့ဖြင့်ဒီဥစ္စာတမီးenvironmental ဝါသမီး add on လုပ်တာသမီးရဲ့ platform ဆိုတော့သမီးဒီနာဟိုနာနာဒီနာနဲ့သမီးဟို community ပုံမှာ recycle လုပ်တာနဲ့ဟို make sure of လို့ပွဲတွေပါတယ်မှာဆိုသူတို့ asian ပွဲတွေပါတယ်လို့ရှိဒီဥစ္စာ trash guy လို့သွားတယ် recycle ဒီလို့သွားတယ်ပြီး community နဲ့အကုန်လုံး combine လုပ်ပေးတာတော့သူတို့ together လာအောင်လို့အဲ့ဒါဆိုရှင် community ကြီးလာလို့ရှင်ပို့ပြီးတော့ effective ဖြစ်လေပဲ
မဲကဘာမြေတယောက်ရဲ့အခမ်းကဏ္ဍကဘာတွေပါလဲ
ပ But I'm also the Miss Earth title, Yare Luaro, the Mubosa, International, a young close pit of the Mudi, Hosa, and now Dwame competition, a young close pit of preparation, a young the Mudi, but I'm a lot will focus low at a Bilushin, Miss Earth Diana, the Mura, like the travel low, your Ludio Guni, Bibalo, and Balo, the generation gap, the Leshe, the Earth Go, the Churia, climate change theory, but to get my pure Bao Miao and Elomio. အကုန်လုံးခနိုင်ပြန်ပြီးတော့ educational ပေးတာပေါ့အဲ့ဒါကိုလုပ်ပြီးတော့ဆိုတော့အငယ်တွေဆိုတော့ရှင်ဘယ်လိုမျိုးနင်းတို့ကြီးလာလို့ရှင်ထိန်းသိမ်းရမလဲဆိုတော့ကုညီပဲဟုတ်ကြီးလာလို့အငယ်တွေဒီတို့ကြီးလာလို့တွေ့လို့ရှင်ဘယ်လို preserve လုပ်ရမလဲဆိုတာပေါ့တဘာဝပတ်ဝန်းကျင်ကိုဘယ်လိုမျိုးသူတွေကဘယ်လိုထိန်းသိမ်းမလဲအငယ်တွေကြီးလာလို့ရှင်တွေ့ရအောင်လို့ experience ရအောင်လို့ပေါ့
ဟိုမိသားစုဝင်တွေအနေနဲ့ကောဘာတွေအကူအညီပေးကြပါလဲ
မမနဲ့မောင်လေးကတမီးကိုဒီ DC ထိလိုက်ခဲ့တမီးငယ်ချင်းကလည်းဒီ DC ထိလိုက်ပြီးတော့အကုန်လုံး300ဆလုံးတမီးကိုလာပြီး support လုပ်ပေးတယ်ပြောဟို Arizona ဘက်ကလည်းတမီးကို support လုပ်ပေးပြီးအမြင်တဲ့လူတွေကိုစုပေးတယ်တမီးကဒီဟိုကျညာပေးတယ်ဗောဒီဥစ္စာနောက်ပမာကောင်းပါလေးဗောဒီလိုပြော support ပေးပြီးတော့တမီးငယ်ချင်းကလည်းပမာပြာကူညီပေးတယ်ဆိုတော့ဒီမှာ support ကဒီ United States မှာရှိရဲ့ပြင်ဒီပမာပြီမှာလည်းရှိရဲ့တမီးကိုကူညီပေးတယ်လူတွေက
မေကမာမီတယောက်ဖြစ်လာမယ်ဆိုရင်ဒီတဘာဝပုံကျင်ထင်းသေးလုပ်ငန်းလုပ်ဖို့ပေါ့လေဘလို့အကြောင်းအရာမျိုးတွေကိုလုပ်ဖို့စိတ်ဝင်စားဆုံးလဲခင်ဗျအ
ရင်နဲ့ပတ်သက်တာဘာလို့ဆိုဒီမှာအမြင်တဲ့ကပြီးရှိပါတော့ရှင်အမိုက်တရားအမြင်တွေဆိုအမိုက်တရားဒီဟိုစားတဲထဲမှာထားမရေတဲ့အကုံရောရောသားရှင်အကောင်လေးတွေကဟိုပြဿနာဖြစ်တယ်ဆိုတော့သူတို့အကောင်လေးတွေလည်းအကောင်လေးတွေလည်းကူညီပေးခြင်းနဲ့ပြီးတော့တမီးတို့ဒီလူတွေတွေလည်းအကောင်ဆုံးလုပ်ပေးတယ်ဘာလို့ဆိုရေတန်းတော့မှအကုံလုံးအတွက်အိုးစားနိုင်နာရမှာပေါ့တည်မလားအဲပြီးတော့ပြီးခဲ့တဲ့အိုးစား couple years တုန်းကဆိုရှင်ဟိုစီတွေပါတွေ spill လောက်တာပါအဲ့လိုမျိုးစားရသမီးတန်ရှင်းလောက်ချင်တယ်ဆိုရေနဲ့ပတ်သက်တာသမီး platform လောက်ချင်တယ
်ဆိုတော့ဟိုတစ်ဖက်မှာလည်းကြောင်းတက်နေနေပေါ့လေတဘာဝပုံချင်းထင်းသေးလုပ်ငန်းတွေကိုဘာတွေဆက်ပြီးတော့လုပ်သွားမလဲ
သမီး platform နဲ့သမီး volunteer တွေလိုက်လုံမှာတော့တည်ကြတယ်ဘာဆိုသမီးရဲ့ဟို career ကလည်းnursing ဆိုတော့လူတွေကိုကူညီပေးရဆိုတော့တမီးကျောင်းလဲဆက်တက်တဲ့ပြင်ဒီလိုအရှိရောက်ရှင်လူတွေကူညီရမယ်ဟုတ်တမီးအဲ့ဒါမရောက်ခင်တမီးဟို volunteer တွေလိုက်လုပ်ပေးတယ်ဆိုတော့ဒီ community နဲ့ထပ်ပြီးတော့လူတွေကို like ပေါင်းပေးမယ် community ချင်းချင်းဒီအသေးသေးလေးညာနေပေါင်းပြီးအကြီးဖြစ်အောင်လို့ကို effective ဖြစ်အောင်လို့ကို volunteer နဲ့ကိုရဲ့ platform လူတွေကစုပြီးတော့ wine ကူပြီးအဥစား working together ဖြစ်အောင်လို့ပေါ့
ဒါတော့ American ပြည်တော်စုမဲကဘာရွေးချယ်ပွဲမှာအရီဇိုနာပြည်နယ်ကိုကိုစားပြုပြီးတော့ပါဝင်ရှင်ပြန်ခဲ့တဲ့မြန်မာလူမျိုးမတ်ဂျီမီဆင်ကိုမေးမြန်းထားတဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဇူလိုင်လနှောင်းပိုင်းနှုန်းကလာအိုစ်နိုင်ငံဗီယင်ချန်းမြို့မှာကျင်းပတဲ့ LMI မဲခေါင်မြစ်ကြောင်းအောက်ပိုင်းဒေသနိုင်ငံခြားရေးဝန်ကြီးများရဲ့ကိုယ်ချိန်မြောက်စီဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ကမ်ဘောဒီးယား၊လာအို၊ထိုင်း၊မြန်မာနဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံခဲ့ပါတယ်။မဲခေါင်မြစ်ကြောင်းအောက်ပိုင်းဒေသနိုင်ငံ၅နိုင်ငံကြားဖွံ့ဖြိုးရေးကွာဟမှုနည်းပါးစေဖို့ရည်ရွယ်တဲ့ LMI စီမံကိန်းကို2009ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ဦးစားပေးကဏ္ဍ6ခုကတော့စိုက်ပျိုးရေးနဲ့စားနပ်ရေးကလုံခြုံမှုဆက်သွယ်ပူးပေါင်းမှုပညာရေးစွန့်ရင်လုံခြုံမှုတဘာဝဝန်းကျင်နဲ့တောက်တုံးရေးကျန်းမာရေးတို့ပါဝင်တယ်လို့ကျန်းမာဒန်းတူညီမျှမှုရှိရေးတိုးတက်လာဖို့ဆိုင်ရာကိစ္စရပ်တွေပါပါဝင်ပါတယ်။မဲခေါင်မြို့ဝန်းအောက်ပိုင်းဒေသကနဦးအစီအစဉ်ရဲ့အဓိကချက်ဟာရေရှည်တည်တံ့ရေးဆိုတဲ့ခံယူချက်တစ်ခုလို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဒီဒေသတစ်ခုလုံးဟာနှစ်ပေါင်း100နီးပါးတခြားလုံးဆိုးရတဲ့မိုးခေါင်ရွာတန်းကိုခံခဲ့ရတာမို့ဒီချက်ဟာအထူးသဖြင့်ဒီချိန်မှာတိတ်ကိုအရေးကြီးပါတယ်။အမေရိကန်ဘူမိတိုင်းတိုင်ရေးအဖွဲ့ရဲ့ညီအစ်သုံးချရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအကြီးအကဲကတော့ကမ္ဘာပေါ်ကအထူးအနေနဲ့အရှိဆုံးဒေတာတွေထဲမှာမဲခေါင်ရဝင်းဒေတာပါဝင်နေတယ်လို့ပြောပါတယ်။ဒီဒေတာမှာမိုးခေါင်ရွာ6တွေတာ၊မုတ်တုံမိုးတီးထန်စွာရွာသွန်းတာ၊ရေကြီးတာ၊မှုန်တိုင်းကျတာနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေထူးထူးကဲကဲဖြစ်လာနေတာပါ။ဒီသတိပေးချက်တွေကိုသတိထားဖို့လိုအပ်တယ်လို့အရေးယူဆောင်ရွက်ဖို့လည်းလိုအပ်ပါတယ်လို့ဝင်းကြီးကယ်ရီကပြောပါတယ်ဒီစီမံချက်စတင်တဲ့အချိန်ကစပြီးကျွန်တော်တို့ရင်ဆိုင်နေရတဲ့တောက်သုံးရေးစွန့်ရင်နဲ့စားနပ်ရိက္ခာလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေအားလုံးနဲ့ပတ်သက်ပြီးတင်ပြဖို့ပူးပေါင်းဆောင်ရွက်ဖို့နဲ့အချက်လက်တွေမျှဝေဖို့အတွက်ကျွန်တော်တို့အားလုံးလှုပ်ဆောင်ခဲ့ကြပါတယ်လို့လည်းပြောပါတယ်ဆက်လက်ဖြစ်ပွားနေတဲ့ဒီစိန်ခေါ်မှုတွေအတွက်တုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဒီနှစ်အဗျံချမ်းမှာကျင်းပတဲ့LMI ဝင်ကြီးများအစည်းအဝေးမှာရေရှည်တည်တတ်မဲ့အခြေခံအဆောက်အအုံမိတ်ဆွေများအဖွဲ့ကိုတရားဝင်ဖွဲ့စည်းလိုက်ပြီးတဘာဝဝင်ချင်ထိခိုက်မှုတွေရပ်ဆန့်အောင်လုပ်ရင်းနဲ့ ဒေသရင်းအခြေခံအဆောက်အအုံစီမံကိန်းတွေစွန့်အင်မှုဆိုင်ရာတွေတိုးတက်ဖို့အတွက်လှုံ့ဆော်ခဲ့ပါတယ်။မဲခေါင်မြကြီးဟာဒေသတစ်ခွင်လုံးအတွက်စီးပွားရေးဆိုင်ရာအသက်သွေးကြောဖြစ်ပြီးဒေသနေလူတန်းပေါင်း80လောက်ရဲ့ဝန်ရေးဖြည့်ရှင်းပေးတာဝင်ငွေရရှိဖို့နဲ့ရှင်သန်ရည်တည်မှုရှိဖို့အတွက်အထောက်အကူပေးနေတာဖြစ်ပါတယ်။ဒါအပြင်ဇီဝမျိုးစိတ်ပေါင်းများစွာအတွက်အဖိုးမဖြတ်နိုင်တဲ့ဌာနတစ်ခုလည်းဖြစ်တယ်လို့ဝင်းကြီးကယ်ရီကပြောပါတယ်။ဘယ်နေရာမှာပဲဖြစ်ဖြစ်ဒေသရင်းစီးပွားရေးကိုအထောက်အကူပေးတဲ့ပျက်စီးလွယ်တဲ့ဂီယာစနစ်တစ်ခုရှိနေပြီဆိုရင်ဒီနေရာရှင်သန်ရေးနဲ့ကျန်းမာကြံ့ခိုင်ရေးနှစ်ခုစလုံးအတွက်မဟာဗျူဟာတည့်ချမှတ်ဖို့လိုအပ်တယ်လို့ဒီဂီယာစနစ်ထဲမှာရှိနေတဲ့နိုင်ငံအားလုံးကလည်းတာဝန်ကိုမျှဝေယူဖို့လိုအပ်တယ်ဆိုတာကိုအားလုံးသိရှိနားလည်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဘုံမဟုတ်ကြောင်းတောတာရှင်တို့ကိုအတိပေးအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနေ့ဖက်ထုတ်လွှင့်ချက်တွေမှကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကျန်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တီတန်စင်ကနေပြီးတော့ကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းကေတာမြို့မှာရှိတဲ့ဆေးရုံတစ်ခုအတွင်းမှာတင်းလာနေကကြီးပွားတဲ့အသေးခံဘုံခွဲတက်ခတ်မှုဖြစ်ပေါ်သွားတဲ့အတွက်လူ60ကျော်သေဆုံးပြီးတော့အနည်းဆုံး160လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့ရဲတပ်ဖွဲ့ကပြောပြပါတယ်။တရားရသူတွေကနန္ဒာစင်ကျော်လောက်ကစိုးရိမ်ရတဲ့အနေအထားမှာရှိနေတဲ့အတွက်သေဆုံးသူရေအတွက်ဟာလည်းထပ်တိုးလာနိုင်တယ်လို့စေယုံအရာရှိတွေကပြောပါတယ်။သေဆုံးသူများစုဟာရှိနေပြီဖြစ်တယ်လို့ဆိုပါတယ်။ Republican Party သမ္မတလောင်း Donald Trump ကသူ့ရဲ့စီးပွားရေး policy တွေကိုတင်းနာနေကချပြလိုက်တာမှသူ့အနေနဲ့ American စီးပွားရေးဥမော်လာအောင်လှုပ်ဆောင်တဲ့အနေနဲ့အခွန်လျှော့ကောက်တာအစိုးရရဲ့စီးမြင်ကတ်သတ်ချက်တွေကိုလျှော့တာနဲ့အလေလက်ဝင်ငွေရှိတဲ့အလုပ်သမားတွေစီးပွားချမ်းသာစေရေးအတွက်လှုပ်ဆောင်သွားပေးသွားမယ်လို့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာရှစ်လေးလုံးလူထုအုံကြွမှုကြီးဖြစ်ပွားခဲ့တဲ့28နှစ်ပြည့်အခမ်းအနားတွေကိုပြည်တွင်းပြည်ပမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကစုဝေးကျင်းပခဲ့ကြပါတယ်။ American ပြည်တော်စု Maryland ပြည်နယ်မှာကျင်းပမယ်အခမ်းအနားကိုတော့ Washington DC မြို့တော်အနီးပတ်ဝန်းကျင်မှာရှိကြတဲ့မြန်မာဒီမိုကရေစီအင်အားစုတွေကဒေသစံတော်ချင်းတင်းသာနေည၈နာရီမှာကျင်းပတဲ့အခမ်းအနားကိုတော့မင်္ဂလာရာမဖုံးတော်ကြီးကျောင်းမှာကျင်းပကြမှာဖြစ်ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အီတန်စင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jim Hammond ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြီပါ။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.